ရလာဝါရှင်တန်ဒီစီကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုကိုထိလေးရစော်ကားမှုနဲ့တူကီသမရရဲ့ကိုရန်တော်ရဲ့အပါဝင်လူပေါင်း၁၈ယောက်ကိုတရားဆက်ဆိုလိုက်တယ်လို့ဒီစီမျိုးတော်အရာရှိတွေကချက်တပင်းနေမှာပြောပါတယ်ဖမ်းဆီးထားသူက၄ဦးရှိပြီးကျန်သူတွေကတော့အခုထိဖမ်းမမိသေးပါဘူးတူကီသမ္မတကြီးရဲ့ဝါရှင်တန်ဒီစီနေအိမ်နားမှာရုံးရင်းဆန်ခတ်ဖြစ်ပွားခြင်းကဆန္ဒပြသူတွေကအကန့်ကြောက်ခံရတာအယက်ခံခဲ့ရတာကိုရည်ယူထားတဲ့ဗီဒီယိုကိုရဲတွေကစစ်ဆေးခဲ့တာဖြစ်ပြီးတလောက်လောက်ကြာတဲ့ဒီစုံစမ်းမှုနဲ့ပတ်သက်ပြီးရဲတုံနဲ့မြို့တော်ဝန်တို့ကဒင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုကြေညာလိုက်တာပါအခင်ဖြစ်ပွားခြင်းကတူကြီးသမားရစ်ဆက်တေးအတေးပါဒဝန်ဟာအနာဂတ်ကားထဲမှာထိုင်နေတာပါဒီတိုက်ခိုက်မှုမှာမစ္စတာအာဒဝန်ကိုဆွဲချက်တင်ဖို့အတွက်စုံစမ်းစစ်ဆေးသူတွေစီမှာလုံလောက်တဲ့တပ်တွေထောက်ထားတယ်မရှိတယ်လို့သမားအာဒဝန်အနေနဲ့ရာဇဝတ်ပြမှုတစုံပြားကျူးလွန်မှုရှိတယ်ဆိုတဲ့အချက်နဲ့တစုံပြားတော့မရှိပါဘူးလို့ဒီစီရဲချုပ်က VOA ကိုပြောပါတယ်ဖောင်ရန်နဲ့ထုတ်ပြန်မှုနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေကြောင်းရပါတုံ့ပြန်သွားဖို့အတွက်လှုပ်ဆောင်မယ်လို့တူရကီသမ္မတကစက်တပီးမင်းနဲ့မှာပြောကြောင်း CNN ကပြောပါတယ်အဒီရုံးမှာဒဏ်ရာသူက6ဦးရှိပါတယ်တမရရှိသူမျိုးကိုမေလ16ရက်အခင်းဖြစ်ပေါ်နေမှာဖမ်းဆီးခဲ့တာဖြစ်ပြီးဇွန်လ14ရက်မှာ Virginia ကတူနဲ့ New Jersey ကတူကိုဖမ်းပါတယ်ဒီထဲမှာ7ယောက်ကတူရကီနိုင်ငံသားတွေဖြစ်ပြီးနောက်ယောက်ကတော့ကနေဒါနိုင်ငံသားတွေလို့ရဲချုပ်ကပြောပါတယ်